This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ6မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆက်အနာရှင်ပြီးတို့ကနေကင်ဝေးပြီးဘေးကင်းလုံးချုံကျန်းမာကြပါစေလို့ရေဒီယို UNG အဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ8ရက်နေ့ရေဒီယို UNG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့Radio NUG ရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုလွေဦးနိုင်မှဖက်ချားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မနက်ပိုင်း Radio NUG စစ်ရေးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့လွေဦးနိုင်ပါအခုပထမဆုံးတပုတ်အနေနဲ့ပွင့်ဖြူမျိုးနဲ့အတွင်းစစ်တောင်းထိုးလာတဲ့စစ်တပ်နဲ့တိုက်ပွဲနှစ်ကြိမ်ဖြစ်ပွားရာထိခိုက်နဲ့သေဆုံးမှု30ဝန်းကျင်ခန့်ရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ1ရက်နေ့မဲဆလီတတားတိုက်ပွဲအတွင်းအထိနာခဲ့တဲ့စစ်ကောင်စီတပ်သားများဟာဖေဖော်ဝါရီလ3ရက်နေ့မှာပသိမ်မုံရွာလမ်း3မိုင်ပေါက်သို့အင်အား150ဝန်းကျင်ပါစစ်ကောင်စီစစ်ကြောင်းမှကြားတက်တက်လာရာနေ့လယ်2နာရီမိနစ်30မှာရောက်ရှိပြီးတော့တော်လှန်ရေးတပ်ဖွဲ့များနဲ့30မိနစ်ဝန်းကျင်ခန့်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းမင်းဘူးခင်အမှတ်9တပ်ရင်းမှတရင်ထုတ်ပြန်ပါတယ်။3မိုင်ပေါက်မှတော်လန်ရေးတပ်ဖွဲ့များစုခွာခဲ့ပြီးတော့ဖေဖော်ဝါရီလ4ရက်နေ့မှာစစ်ကောင်စီမှရုံးပင်ကျေးရွာကိုစစ်ကြောင်းထိုးဝင်ရောက်ခဲ့တယ်လို့သိရပါတယ်။ဖေဖော်ဝါရီလ5ရက်နေ့မှာလက်နက်ကြီးပစ်ကူများဖြင့်စစ်ကောင်စီဟာကြီးုံကြီးဝတပ်မှန်ကိုစစ်ကြောင်းထိုးဝင်ရောက်လာခဲ့ကညနေ4နာရီမိနစ်30ဝန်းကျင်မှ6နာရီအထိနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲနှစ်ခုအတွင်းစစ်ကောင်စီတပ်သား30ဝန်းကျင်ထိခိုက်နိုင်ပြီးတော့အထိအကျကိုစုံစမ်းနေဆဲဖြစ်ကစစ်ကောင်စီတပ်သားများအထိနာသဖြင့်မဲဆလီရဲစခန်းနဲ့နောက်ချမ်းအင်အားများမှလက်နက်ကြီးပစ်ကူပေးခဲ့တယ်လို့သိရပါတယ်။စစ်ကောင်စီတပ်သားများဟာလက်ရှိအချိန်ထိကြီးုံကြီးဝတမန်ဂုံးမာတာရှိသေးပြီးတော့လက်နက်ကြီးများဖြင့်ရန်တမ်းပစ်ခတ်မှုများလှုပ်ဆောင်လျက်ရှိတယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုပြည်သူ့ကာကွယ်ရေးအဖွဲ့ပွင့်ဖြူမျိုးနဲ့မကွေးတိုင်းပကဖရွေးရှားစစ်ကြောင်းရင်းနှသာကော်လမ်တို့ကပူးပေါင်းတိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီဘူတလင်မှာစစ်တပ်စစ်ကြောင်းနဲ့တိုက်ပွဲများဖြစ်ပွားမှုစစ်တပ်ဘက်မှ10ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ6ရက်နေ့မုံလွယ်2နာရီမိနစ်30အချိန်ကမုံရွာမြို့အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခါမှာအကြမ်းဖက်စစ်သားအင်အား100ခန်းနဲ့စစ်ကားအကြီး3စီးတို့ဟာဘူတလင်မြို့ဘက်ကိုမုံရွာရေဦးလမ်းအတိုင်းထွက်ခွာလာရာညောင်ပင်ကန်ကျေးရွာအနီးအရောက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့များကကြားဖြတ်တိုက်ခိုက်ခဲ့ရာအကြမ်းဖက်စစ်ကောင်စီတပ်သား10ဦးထပ်မံသေဆုံးခဲ့ကြောင်းဘသူကျွဲကော်လံမှသတင်းထုတ်ပြန်ပါတယ်။ယင်းအကြမ်းဖက်စစ်ကြောင်းဟာဘူတလင်မျိုးပေါ်မှာရှိတဲ့စစ်သားများနဲ့တဲ့အချင်းအပြောင်းပြုတ်လို့ရန်ထွက်ခွာလာခြင်းဖြစ်ပြီးတော့တိုက်ခိုက်ခံရမှုကြောင့်အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခတဲ့အတွင်းမှာအာဝဇာလက်နက်ကြီးများဖြင့်ပစ်ကူပေးတိုက်ခိုက်ခဲ့ကြောင်းသိရပါတယ်။အဆိုပါတိုက်ခိုက်မှုကို Northwestern People's Defense Force ရင်းမပင်ခရိုင်အမှတ်9တပ်ရင်းရဲ့ဘသူကျွတ်ကော်လန်ရဲဘော်များကတိုက်ခိုက်ခဲ့ခြင်းဖြစ်ပြီးတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီ KIA ထိန်းချုပ်နယ်မြေစော်လော်မြို့နယ်လန်ဆယ်ရွာစာတင်ကျောင်းနယ်နေအိမ်များကိုစစ်တပ်ကလေရင်ဖြင့်ပုံကျဲတိုက်ခိုက်မှုပြည်သူ၅ဦးထိခိုက်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ9ရက်နေ့မုံလွယ်ပိုင်းမှာကချင်ပြည်နယ်ချီဖွေခရိုင်စော်လော်မြို့နယ်လန်ဆယ်ရွာစာတင်ကျောင်းနယ်နေအိမ်များကိုအကြမ်းဖက်စစ်တပ်ကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေရင်ဖြင့်ပုံကျဲတိုက်ခိုက်ရာပြည်သူ၅ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဒေသတဲ့ရင်များအရသိရပါတယ်။လန်ဆယ်ကျေးရွာစာတင်ကျောင်းဘောလုံးခွင်းနယ်ရွာအစွန်တို့မှာလေရင်ပုံ၃လုံးကျရောက်ပေါက်ကွဲခဲ့ပြီးတော့စာတင်ကျောင်းနေနေအိမ်များလဲပျက်စီးခဲ့ကခြေတောက်ပြက်ဒဏ်ရာနဲ့ရင်ဘက်မှာထိမှန်ခဲ့သူ2ဦးမှာဒဏ်ရာပြင်းထန်တယ်လို့သိရပါတယ်။အလားတူဖေဖော်ဝါရီလ6ရက်နေ့ညပိုင်းကလည်းအကြမ်းဖက်စစ်တပ်ကလိုင်ဇာမြို့အနီးကိုလေရင်ဖြင့်ဘုံကျဲတိုက်ခိုက်ခဲ့သေးတယ်လို့သိရပါတယ်ခင်ဗျာ။ ဆက်လက်ပြီးနန်းဖဲကြေးရွာအနီးထမင်းဆိုင်လေကြောင်းတိုက်ခိုက်ခံရမှုအမျိုးသမီးနှစ်ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ6ရက်နေ့ည9:00နာရီဝန်းကျင်မှာကရင်နီပြည်နယ်ဘောလက်ခဲမြို့နယ်နန်းဖဲကြေးရွာအနီးမှာရှိတဲ့ထမင်းဆိုင်ကိုစစ်ကောင်စီတပ်ကလေယာဉ်ဖြင့်ပေါင်900ဘုံကျဲချခဲ့ခြင်းကြောင့်ဒဏ်ရာရသူတဲမှအမျိုးသမီးတဦးလမ်းမှာသေဆုံးသွားကြောင်းဒေသသတင်းများအရသိရပါတယ်။ထိုလေကြောင်းတိုက်ခိုက်မှုမှာအသက်50ဝန်းကျင်အရွယ်ထမင်းဆိုင်ပိုင်ရှင်အမျိုးသမီးပွဲချင်းပြီးသေဆုံးပြီးတော့ဒီမော့ဆိုအနောက်ဘက်ချမ်းမှာရှိတဲ့အသက်20ဝန်းကျင်အရွယ်အမျိုးသမီးတဦးသေဆုံးကနှစ်ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဗီရွှေဘူစိတ်ခွန်ရွာကိုစစ်တပ်ကလက်နက်ကြီးဖြင့်ပြက်ခတ်မှုကလေးနှစ်ဦးအပါဝင်ပြည်သူ၅ဦးထိခိုက်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ9ရက်နေ့မနက်7:00နာရီကမှဇီးပြူကုန်းကျေးရွာမှာရောက်ရှိနေတဲ့အကြမ်းဖက်စစ်ကောင်စီတပ်သားများဟာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစိတ်ခွန်ရွာဘက်ကိုလက်နက်ကြီးများဖြင့်ရန်တမ်းပြက်ခတ်ခဲ့ခြင်းကြောင့်ကလေးနှစ်ဦးနဲ့လူကြီး၃ဦးလက်နက်ကြီးကြီးစားထိမှန်ကဒဏ်ရာရရှိခဲ့ပြီးတော့နွားနှစ်ကောင်တေးဆုံးခဲ့ကြောင်းဒေသတဲ့ရင်များအရသိရပါတယ်။အင်ဂျင်တော်ဖျားမြောက်ဖက်လေတင်းများနဲ့ဖုန်ကြီးကျောင်းအနီးတစ်ဝိုက်သုံးလုံးကျတာကြောင့်ဖျားဆောင်တန်းဇယက်နဲ့ဖုန်ကြီးကျောင်းအဆောက်အုံတွေလည်းလက်နက်ကြီးကြီးစားထိမှန်ခဲ့တယ်လို့သိရပါတယ်။အဒီလိုအကြမ်းဖက်စစ်တပ်ကလက်နက်ကြီးများနဲ့ရန်တမ်းပစ်ခတ်နေခြင်းကြောင့်ပြည်သူ3000ခန့်စစ်ဘေးတိမ်းရှောင်နေရပြီးတော့ဇီးပြူကုန်းရွာမှာရောက်နေတဲ့ရိခါဘူးစစ်ကြောင်းဟာဖေဖော်ဝါရီလ2ရက်နေ့မှာဇီးပြူကုန်းရွာမှာဝင်ရောက်တက်ဆွေးနေကာနေ့စဉ်လက်နက်ကြီးများနဲ့ပစ်ခတ်နေတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီစီဆိုင်မြို့နယ်လွေးချေတဘူးထူရွာလမ်းခွဲအနီးမှာစစ်ကောင်စီနဲ့စစ်ကောင်စီလက်အောက်ခံ PNO ပြည်သူစစ်ကပအိုးပြည်သူနှစ်ဦးကိုဒရုန်းဖြင့်ဗုံးကျဲတပ်ဖြတ်တဲ့တရင်ကိုတင်ပြပေးပါမယ်။တိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီနဲ့စစ်ကောင်စီလက်အောက်ခံ PNO ပြည်သူစစ်ကတောင်ယာမှစပားသေးပြန်လာတဲ့ပအိုးဒေသခံနှစ်ဦးကိုဒရုန်းဖြင့်ဗုံးကျဲတိုက်ခိုက်မှုကြောင့်ပအိုးပြည်သူနှစ်ဦးသေဆုံးကြောင်းပအိုးအမျိုးသားလွတ်မြောက်ရေးတပ်မတော် PNL မှသတင်းထုတ်ပြန်ပါတယ်။ဖေဖော်ဝါရီလ6ရက်နေ့နေ့လယ်2နာရီအချိန်ခန့်မှာစီဆိုင်မြို့နယ်ကောင်ထူကျေးရွာနေခွန်ဖာလိန်နန်းစွေတို့လမယာနှစ်ဦးဟာတောင်ယာစပားတဲပြန်လာစဉ်လွေချေတဘူးထူရွာလမ်းခွဲအနီးမှာစစ်ကောင်စီနဲ့ PNO ပြည်သူစစ်ကဒရုန်းဖြင့်ဗုံးကျဲတိုက်ခိုက်မှုကြောင့်သေဆုံးခဲ့ရတယ်လို့ဖော်ပြထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ခါရှဲကပေးပို့ထားတာဖြစ်ပါရခင်ဗျာ။
ရေဒီယို UNG သောတာရှင်များရှင်အခုဆက်လက်ပြီးရေဒီယို UNG ရဲ့ပြည်တွင်းသတင်းများကိုပို့ပို့မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာမနက်ခင်းပါရှင်အခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ရေဒီယို UNG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်ဒီမှာကတော့ပို့ပို့ပါပထမဦးစွာတင်ဆက်ပေးမှာကတော့မူနဲ့ဒီမိုကရေစီစံနှုန်းတွေနဲ့အုပ်ချုပ်ရေးကိုဖော်ဆောင်နိုင်မှသာဆင်နွှဲနေတဲ့တော်လှန်ရေးလေအားကောင်းမှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခန့်တန်းပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်။မူနဲ့ဒီမိုကရေစီစံနှုန်းတွေနဲ့အုပ်ချုပ်ရေးကိုဖော်ဆောင်နိုင်မှသာဆင်နွှဲနေတဲ့တော်လှန်ရေးလေအားကောင်းမှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခန့်တန်းဤပြည်ထောင်စုလွှတ်တော်အတွင်ပြောကြားချက်ကိုဖေဖော်ဝါရီလ9ရက်ဆိုရှယ်မီဒီယာမှာကောက်နှုတ်ဖော်ပြမှုရသိရပါတယ်။ယခုတော်လိုင်းကာလအတွင်းစီမံဆောင်ရွက်နေကြရတဲ့ဒီတန်တရာအုပ်ချုပ်ရေးကိစ္စရပ်တွေဟာဆိုရင်လေဘျူရိုကရေစီကိစ္စရပ်တွေကြီးတသက်မဟုတ်ပဲတရားဥပဒေစိုးမိုးရေးတနည်းအားဖြင့်လူအဖွဲ့အစည်းတို့ကအုပ်ချုပ်တဲ့စနစ်မဟုတ်ပဲမူနဲ့အုပ်ချုပ်တဲ့စနစ်တွေကိုတည်ဆောက်နေကြရတာဖြစ်ပါတယ်ဒီနေရာမှာကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့အုပ်ချုပ်ရေးဆိုင်ရာစီးမျဉ်းစည်းကမ်းများကိုချမှတ်အကောင့်ထဲပေါ်ဆောင်ရွက်လျက်ရှိပေမယ့်အမှန်တကယ်မူနဲ့အုပ်ချုပ်နိုင်ဖို့ဆိုရင်တော့ရွေးကောက်ခံပြည်သူကိုယ်စားလှယ်တွေရဲ့ဒီမိုကရေစီနည်းလမ်းတကျပြည်သူဆန္ဒနဲ့ဒီထိန်းချုပ်နိုင်မှုကလည်းအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်ဒီလိုမူနဲ့ဒီမိုကရေစီစံနှုန်းတွေနဲ့အုပ်ချုပ်ရေးကိုဖော်ဆောင်နိုင်မှသာကျွန်တော်တို့ဆင်နွှဲနေတဲ့တော်လှန်ရေးလည်းအကောက်မှာဖြစ်ပြီးလူလူအနေနဲ့လည်းအုပ်ချုပ်ရေးကပေးတဲ့ဝင်တော့ဝင်ပူများကိုရှောင်ရှားနိုင်မှာဖြစ်ပါတယ်လို့ဝန်ကြီးချုပ်ကပြောပါတယ်ရှင်ဆက်လက်ပြီးတော့စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲမှာဒီမိုကရေစီစံနှုန်းများနဲ့မကိုက်ညီ၍နိုင်ငံတကာကလက်မခံရန်အပြည့်အစုံဆိုင်ရာရွေးကောက်ပွဲစောင့်ကြည့်အကူအညီပေးရေးအဖွဲ့၃ခုကြေညာတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲမှာဒီမိုကရေစီစံနှုန်းများနဲ့မကိုက်ညီ၍နိုင်ငံတကာကလက်မခံရန်အပြည့်အစုံဆိုင်ရာဒီမိုကရေစီနဲ့ရွေးကောက်ပွဲအကူအညီပေးရေးအဖွဲ့အစည်း International ITEA လွတ်လပ်သောရွေးကောက်ပွဲများဆိုင်ရာအာရှကွန်ရက် ANFREL နဲ့ Club Dimetric အသင်းကလပ်ဒီမက်ဒရစ်တို့မှာဖေဖော်ဝါရီလ6ရက်မှာထုတ်ပြန်ကြေညာလိုက်ပါတယ်စစ်ကောင်စီက၄နှစ်တာအတွင်းအတန်းဖတ်မှုများအတင်းကျပ်နေရာရွှေ့ပြောင်းခြင်းနဲ့နိုင်ငံရေးလွတ်လပ်ခွင့်များကိုဖိနှိပ်ခြင်းများကိုဆက်လက်လှုပ်ဆောင်နေကြောင်းလက်ရှိမှာလည်းစစ်တပ်ကစနစ်တကျလူအခွင့်ရေးချိုးဖောက်မှုများကျူးလွန်နေကြောင်းအတိုက်ခံနိုင်ငံရေးပါတီများကိုတားမြစ်ပိတ်ပင်ထားသောပြင်းထန်လွန်သောဥပဒေများနိုင်ငံရေးကောင်းဆောင်များနဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူများကိုဖမ်းဆီးထိန်းသိမ်းခြင်း
မီဒီယာအပေါ်ပြင်းထန်စွာကန့်သတ်ထုတ်ထည်ခြင်းဆောင်ရွက်နေကြောင်းစစ်ကောင်စီမဲဆန္ဒစရဲနှင့်တကောင်စီအတွက်ကောက်ယူနေတဲ့အဖွဲ့အစည်းများမှယုံကြည်စရာလက်ခံနိုင်စရာမရှိကြောင်းလက်ရှိအခြေအနေအောက်တွင်မြန်မာနိုင်ငံတွင်စစ်မှန်သောရွေးကောက်ပွဲမဖြစ်နိုင်ကြောင်းအဆိုပါအဖွဲ့များကဆိုပါတယ်။အဆိုပါအခြေအနေများကြောင့်မြန်မာနိုင်ငံတွင်စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲသည်ဒီမိုကရေစီရွေးကောက်ပွဲများဆိုင်ရာနိုင်ငံတကာစံနှုန်းများနှင့်ကိုက်ညီမည်မဟုတ်ကြောင်းဂုဏ်သိက္ခာရှိသောရွေးကောက်ပွဲဖြစ်လာနိုင်စရာမရှိကြောင်းစစ်ကောင်စီ၏ရွေးကောက်ပွဲသည်တရားမဝင်သောအစိုးရတရက်ကိုတရားဝင်ဖြစ်စေရန်ကြိုးပမ်းမှုထက်မပိုကြောင်းထောက်ပြထားပါတယ်။ဒါကြောင့်စစ်ကောင်စီ၏တရားမဝင်ရွေးကောက်ပွဲအတွက်နည်းပညာပစ္စည်းသို့မဟုတ်နိုင်ငံရေးဆိုင်ရာပံ့ပိုးမှုများကိုမပေးကြရန်နိုင်ငံတကာအတိုင်းအဝန်းကိုတိုက်တွန်းထားပါတယ်။ဒါအပြင်2020ပြည်နှစ်နိုဝင်ဘာလရွေးကောက်ပွဲရလဒ်များကိုကာကွယ်ရန်2022ခုနှစ်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကိုအကောင့်ထည့်ပေါ်ရန်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအကူအညီပေးကြရန်တောင်းဆိုထားပါတယ်။စစ်တပ်ရဲ့အတူရောင်ရွေးကောက်ပွဲကမြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးသို့မဟုတ်တည်ငြိမ်ရေးကိုမယူဆောင်နိုင်ပေသဘောထားကွဲလွဲမှုအကြမ်းဖက်မှုများကိုနက်နက်ရှိုင်းရှိုင်းနှက်ရှိုင်းစီမီဖြစ်ကြောင်းအာဏာရှင်အုပ်ချုပ်မှုစနစ်နှင့်စစ်တပ်အာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာသောအကြက်တဲများကိုပုံမှန်ဆိုးရွားစီမီဖြစ်ကြောင်းအဆိုပါအဖွဲ့၃ခုကတတိပေးထားပါတယ်ရှင်။အခုတခါဆက်လက်ပြီးတော့ကချင်ပြည်နယ်ရှိဘေးကင်းရာတင်းရှောင်နေကြရတဲ့နေရဲစွန့်ခွာမိသားစုအစ်စ်များအတွက် UNHCR ကမိသားစု၃ရွက်ပြန်တဲ့22လုံးထောက်ပံ့ပေးခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ကချင်ပြည်နယ်ရှိဘေးကင်းရာတင်းရှောင်နေကြရတဲ့နေရဆုံခွာမိသားစုအစ်စ်များအတွက်မြစ်ကြီးနားမြို့မှာအစ်ကာနေရဆုံခွာစခန်းတွင် UNHCR သည်မိသားစု၃ရွက်ပြန်တဲ့22လုံးထောက်ပံ့ပေးခဲ့တယ်လို့ဖေဖော်ဝါရီလ9ရက် UNHCR မြန်မာကအသိပေးကြေညာပါတယ်။အရေးပေါ်အခြေအနေများတွင်ထွက်ပြေးတင်းရှောင်လာရသူများအားအမိုးကာထောက်ပံ့ပေးခြင်းသည် UNHCR ၏အရေးပေါ်ထောက်ပံ့မှုလုပ်ငန်းများထဲမှတစ်ခုဖြစ်တယ်လို့ဆိုပါတယ်ရှင်။ဆက်လက်ပြီးတော့ခင်ဦးမြို့နယ်မှာအကြမ်းဖက်စကားဆာရဲ့ထုတ်ကုန်ပစ္စည်း7,100တန်မိုးရှိမြန်မာဘီယာများကိုမြို့နယ်ပအာဖာပကဖမှဖမ်းဆီးဖြက်စီးတဲ့တဲ့ငုံတင်ဆက်ပေးပါောင်းမယ်။ခင်ဦးမြို့နယ်မြို့နယ်ပအာဖာဤလမ်းညွန်မှုနဲ့မြို့နယ်ပကဖရဲဘော်များမှစစ်ကောင်စီအကြမ်းဖက်အုပ်စုနဲ့မိသားစုများ၎င်းတို့ဤထောက်တိုင်အကျိုးတူစီးပွားလုပ်ငန်းရှင်များပိုင်ဆိုင်တဲ့စကားဆာထုတ်မြန်မာဘီယာများတည်ဆောင်လာတဲ့ကားကိုထိမ့်သိမ့်စစ်ဆေးခဲ့ကြောင်းဖေဖော်ဝါရီလ9ရက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ခင်ဦးမြို့နယ်ကအတိပေးဆိုပါတယ်စုစုပေါင်းကာလာတံမိုး3,100နီးပါးတံမိုးရှိတဲ့စကားဆာထုတ်မြန်မာဘီယာပလင်းချက်ဖာပေါင်း80တဖာပလင်းပေါင်း852ပလင်းနဲ့မြန်မာဘီယာဘူးတို့ချက်ဖာပေါင်း24ဖာဘူးပေါင်း986ဘူးတို့ကိုတင်ဆက်ခဲ့တယ်လို့သိရပါတယ်တင်ဆက်ရမည့်ပစ္စည်းများအလုံးကိုမြို့နယ်ပအာဖာပကဖမအများပြည်သူများ၏ရှေ့မောက်တွင်မှတ်တမ်းများနဲ့တကွဖြည့်ဆည်းခဲ့ကြတယ်လို့သိရပါတယ်ရှင်အခုနောက်ဆုံးအနေနဲ့နေဦးထီလက်မှတ်73ဆောင်နဲ့အထက်ဝဲယူသူတိုင်းအမေစု80ပြည်နှစ်ပြက်ကလေးကန့်စန်းခွင့်ရရှိမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဖေဖော်ဝါရီလရဲ့လွတ်လပ်ရေးပြည်သူ့ကဗိုလ်ချုပ်မွေးနေ့အမတ်တရားအစီအစဉ်နဲ့နေဦးထီချစ်သူတွေကိုတန်ဖိုးရှိတဲ့လက်ဆောင်လေးတွေပေးဖို့ရောက်ရှိလာပါပြီ။နေဦးထီလက်မှတ်73ဆောင်နဲ့အထက်ဝဲယူတိုင်းအမေစု80ပြည်နှစ်ပြက်ကလေးကန့်စန်းခွင့်ရရှိမှာဖြစ်ပါတယ်လို့ဖေဖော်ဝါရီလ9ရက်နေဦးထီမိသားစုကအတိပေးဖော်ပြပါတယ်။ကန့်စန်းကာလမှာဖေဖော်ဝါရီလ9ရက်နေ့မှာ73ရက်နေ့အတွင်းအေဂျင့်ရေဂျာများမှတက်စင်းဖြစ်စေကိုရိုင်းစပရင်ဒေဗလော့ပ်မန့်ဘဏ်မှငွေသွင်းပြီးဝယ်ယူသည့်ဖြစ်စေ NOH gift card နဲ့ဖြစ်စေကန့်စန်းပါဝင်နိုင်ပြီး NOH 73ဆောင်ဝယ်လျင်တစ်ချိန်ကန့်စန်းခွင့် NOH 26ဆောင်တစ်ရွက်ဝယ်လျင်တစ်ချိန်ကန့်စန်းခွင့် NOH 73ဆောင်နှစ်ရွက်ဝယ်လျင်နှစ်ချိန်ကန့်စန်းခွင့်ထီအဆောင်50ထီတစ်ရွက်ဖြင့်ထိုးထားပါကလည်းကန်စန်းခွင့်တစ်ကြိမ်သာရရှိမှာဖြစ်ပါတယ်လို့သိရပါတယ်။အကျုံးဝင်တဲ့ထီလက်မှတ် ID များထဲမှာကန်ထူးရှင်10ဦးကိုကြပန်းရွေးချယ်သွားမှာဖြစ်ပြီးကန်ထူးရှင်များအတွက်ပြက်ကရင်ဖြန့်ချီမှုကိုတော့ Sub 80 Birthday Campaign မှာတရားဝင်ကြေညာထားသောရက်အလိုက်သာဖြစ်တယ်လို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်းမင်းတီဟန်နဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေဒီယိုအယူဂျီမှဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီးမြန်မာနေဦးခရိုနီကယ်ဖေဖော်ဝါရီ6မြင်တွင်ကြားဖြတ်လုပ်ငန်းတွေခိုအောင်ရမြန်မာပြည်ဆိုတဲ့ဆောင်းပါးကိုနေဦးမိုင်းမှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။ online ပေါ်ကနေငွေကြေးလိမ်လည်တဲ့ပြည်မှုတွေကျူးလွန်တာငွေကြေးလိမ်လည်တဲ့လုပ်ငန်းအတွက်လိုအပ်တဲ့လူအရင်းမြစ်တွေကိုကမ္ဘာနိုင်ငံအနှံ့မှာရှိတဲ့သူတွေကိုဖျားယောင်းသွေးဆောင်ပြီးခေါ်ယူတာအဲ့ဒီနောက်တင်းကျပ်တဲ့လုံခြုံရေးတွေနဲ့အတ္တမစီခိုင်းပြီးနှိပ်စက်မှုတပ်ဖြတ်မှုတွေအထိကျိုးလွန်တာတွေအပြင်က ကြေးကျုံတွေတဖွဲလူရောင်းစားတာတွေအထိကျိုးလွန်ကြတဲ့တရုတ်ဘာသာနဲ့ကြားဖြန့်လို့ခေါ်ဆိုတဲ့လုပ်ငန်းတွေကကဘာမှာဆယ်စုနှစ်တခုဝန်းကျင်အတွင်းအရှိန်ဟုန်နဲ့ကျယ်ပြန့်လာခဲ့ပါတယ်။အင်တာနက်ပေါ်ကနေငွေလိမ်တလို့လူတွေကိုလည်းဖျားယောင်သွေးဆောင်ခေါ်ယူပြီး၎င်းတို့လက်ထဲရောက်ပြီးနောက်မှာလွယ်လွယ်ကူကူပြန်ထွက်ဖို့ခက်ခဲပြီးငွေလိမ်နဲ့လုပ်ငန်းကိုရထားချက်ပြည့်အောင်မလုပ်နိုင်ခဲ့ရင်ရိုက်နဲ့နှိပ်စက်တာတွေလှုပ်ကြသလိုနောက်ဆုံးငွေချေမတန်တဆအလျော်ပေးမှပြန်လွှတ်ပေးတဲ့အခြေအနေတွေကကြားဖြန့်လုပ်ငန်းတွေရဲ့သဘောတဘာဝဖြစ်ပါတယ်ခက်တဲ့ကျွံပြုတ်ချင်းလို့ခေါ်နိုင်ပြီးနိုင်ငံနယ်နမိတ်တွေအတားအဆီးတွေကိုကျော်လွန်ပြီးဖျားယောင်သွေးဆောင်ခေါ်ယူကကျွံပြုတ်ကြတာလည်းဖြစ်ပါတယ်ဒီလုပ်ငန်းတွေကိုစတင်ခဲ့ကြသူတွေကတရုတ်နိုင်ငံဖွားတွေဖြစ်ကြပြီးတခက်တခါကလူကုန်ကူလူမှောင်ခိုနဲ့ကြောကြားခဲ့တဲ့ဟောင်ကောင်တရုတ်ပြည်မှာအခြေစိုက်ကြတဲ့လူကုန်ကူတဲ့လုပ်ငန်းလုပ်ကင်ကြတဲ့ဗျာဇဝက်ကိုင်းတွေကိုတရိယာဆရာဖြစ်ပါတယ်ခက်တဲ့ IT နည်းပညာတွေလူသုံးများလာကြတဲ့အခါမှာလူကိုယ်ရင်သွားရောက်ပြီးကျူးလွန်တာထက်online ပေါ်ကနေရာဇဝတ်မှုတွေကျူးလွန်ဖို့လူအရင်းမြစ်ကို online ကနေပဲဖျားယောင်းသွေးဆောင်ခေါ်ယူကတရားဥပဒေမစိုးမိုးတဲ့နေမြေဒေသတွေမှာအခြေစိုက်ပြီးလုပ်ကင်ကြတဲ့ခက်ကာလနောက်ခံအခြေအနေမျိုးပြောင်းလဲလာခဲ့ပါတယ်။အဲ့လိုအနေထားမှာပြည်တွင်းစစ်ဖြစ်ပွားနေတဲ့နိုင်ငံလက်နက်ကိုင်အဖွဲ့တွေက၎င်းတို့ထိန်းချုပ်နေမြေတွေမှာအာဏာအပြည့်ဝရှိပြီးအကာအကွယ်ပေးထားနိုင်တဲ့မြန်မာနိုင်ငံရဲ့အချို့သောဒေသတွေကိုမျက်စိကျကအခြေချလာကြတာစေစုနှစ်တခုလောက်ရှိနေပြီလို့ဆိုနိုင်ပါတယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံနဲ့ဆက်ကပြည်နယ်တွေကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမြန်မာထိုင်းနယ်ဆက်ကကရင်ပြည်နယ်နဲ့ဝန်ပြည်နယ်တို့မှာကြားဖြန့်လုပ်ငန်းတွေအခြေစိုက်လာကြတာဖြစ်ပါတယ်လက်နက်ကိုင်အဖွဲ့တွေအနေနဲ့ဝင်ငွေရရှိဖို့ကြားဖြန့်လုပ်ငန်းကိုအကာအကွယ်ပေးပြီးနေရာငှားခခေါင်းစဉ်အောက်မှာငွေကြေးလွယ်လွယ်ကူကူရရှိကြတာဖြစ်ပါတယ်ကြပြန့်လုပ်ငန်းကတစတစကျေပြန့်လာသလိုအခါအားလျော်စွာလုံခြုံရေးအကာအကွယ်ပေးနိုင်တဲ့နေရာဒေသကိုရွှေ့ပြောင်းတာမျိုးလည်းရှိနေကြတာဖြစ်ပါတယ်။ကြပြန့်ငွေလိမ်ကိုင်းတွေကိုများသောအားဖြင့်တရုတ်နိုင်ငံဖွားတွေကဥဆောင်ကြတာဖြစ်ပြီးဘာသာစကားတူတဲ့တရုတ်နိုင်ငံဖွားတွေကိုအဓိကပြစ်မှတ်ထားလိမ်လည်ကြရာကနောက်ပိုင်းအခြားသောနိုင်ငံသားတွေလည်းပြစ်မှတ်ထားပြီးလိမ်လည်လာကြတာဖြစ်ပါတယ်။ Social Media ဟာအွန်လိုင်းငွေပေးချေမှုစတာတွေကကြားဖြန့်လုပ်ငန်းကသုံးချတဲ့ platform နည်းပညာတွေဖြစ်ပြီးကမ္ဘာမှာကြားဖြန့်လိမ်လည်မှုကြောင့်ကန်ဒေါ်လာအဖြစ်ဘီလီယံပေါင်းများစွာတစ်နှစ်တစ်နှစ်ဆုံးရှုံးနစ်နာနေကြရတာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့၎င်းတို့ရဲ့နိုင်ငံသားတွေပြစ်မှတ်ဖြစ်နေရတာကြောင့်ဒီရာဇဝတ်အကိုင်းတွေကိုနှိမ်နှင်းဖို့အတွက်တရုတ်နိုင်ငံကအိမ်နီးချင်းနဲ့ဒေသတွင်းနိုင်ငံတွေကိုဖိအားပေးလာခဲ့တာဖြစ်ပါတယ်။2023ခုနှစ်ကုန်မှာရှမ်းမြောက်ဒေသကိုကန့်နဲ့ဝါနယ်တွေကကြားဖြန့်လုပ်ငန်းတွေကိုနှိမ်နှင်းဖို့တရုတ်နိုင်ငံကဖိအားပေးခဲ့ပြီးတိုင်းသာလက်နက်ကင်သုံးခွဲကကြားဖြန့်နှိမ်နှင်းရေးကိုစစ်စင်ရေးရဲ့အဓိကရည်ရွယ်ချက်တစ်ရပ်အဖြစ်ထည့်သွင်းပြီးစစ်ကောင်စီထိန်းချုပ်နေမြေတွေကိုသိမ်းယူတဲ့စစ်စင်ရေးလှုပ်ဆောင်ခဲ့ပြီးစစ်ကောင်စီအနေနဲ့လည်းတရုတ်နိုင်ငံရဲ့ဖိအားပေးမှုကိုတုံ့ပြန်တဲ့အနေနဲ့ကိုကန့်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အုပ်ချုပ်ရေးကောင်ဆောင်ကိုတရုတ်နိုင်ငံလက်ထဲလွှဲပြောင်းပေးခဲ့ရတာဖြစ်ပါတယ်။ရှမ်းမြောက်ကကြားဖြန့်နှိမ်နှင်းမှုစစ်စင်ရေးပြီးနောက်တစ်နှစ်ကျော်ကြာမှကြားဖြန့်လုပ်ငန်းတွေအရှိန်နဲ့လဲပတ်နေတဲ့ဒေသဖြစ်တဲ့ကရင်ပြည်နယ်၊ဝန်ပြည်နယ်နဲ့ထိုင်းနယ်ဆက်မြဝတီနယ်ဖျားသုံးစုတို့ကကြားဖြန့်နှိမ်နှင်းရေးမှာအာရုံစိုက်ခံရတဲ့ဒေသတွေဖြစ်လာခဲ့ပါတယ်။ဒီဒေသမှာလည်းစစ်ကောင်စီရဲ့လက်အောက်ခံဖြစ်ခဲ့တဲ့နေချားဆောင်တက်ကနေကရင်အမျိုးသားတက်မတော်အသွင်ပြောင်းထားတယ်လို့ဆိုတဲ့ BGF KNA လက်နက်ကင်အဖွဲ့ကအာယုံအစိုက်ခံရဆုံးဖြစ်ပြီးဖျားသုံးစုဒေသမှာတော့အခြားကရင်လက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ DKBA ကကြားဖြန့်လုပ်ငန်းကိုအကာအကွယ်ပေးတဲ့လက်နက်ကင်အဖွဲ့ဖြစ်ထင်ရှားလာပါတယ်အမျိုးသားလူမျိုးရေးလို့ဆိုတဲ့မိမိတို့လူမျိုးတွေနေထိုင်ကြတဲ့ဒေသကိုခုအမျိုးသားလက်နက်ကိုင်အဖွဲ့တွေကအကာအကွယ်ပေးရေးဆိုတဲ့နိုင်ငံရေးရည်မှန်းချက်နိုင်ငံရေးအကြောင်းရင်းခံရှိကြပေမဲ့ကာလရှည်ကြာလာတဲ့အခါလက်နက်ကိုင်အဖွဲ့ရဲ့ယက်တီရေးသုံးမဟုတ်လက်နက်ကိုင်တပ်ဖွဲ့ကောင်းဆောင်တွေရဲ့အကျိုးစီးပွားတွေအတွက်အခုလိုရာဇဝတ်မှုကျူးလွန်တဲ့ဂိုင်းတွေကိုအကာအကွယ်ပေးတဲ့လက်နက်ကိုင်အဖွဲ့တွေအဖြစ်ပြောင်းလဲသွားကြတဲ့သဘောလို့ကောက်ချက်ချရဲ့မှားမင်မချင်ပါဘူး။တချို့သောအာဘော်အမြင်ရေးသူတွေကတော့ကြားဖြတ်ပြက်တနာဒီလိုမြင်ဒီလိုရင်မှအခြေဆိုင်ရချင်းအကြောင်းခံကပြည်တွင်းစစ်လို့ကောက်ချက်ချကြပါတယ်။ပြည်တွင်းစစ်မချုပ်ငိမ့်တဲ့၍ကြားဖြန့်ပြဿနာလိုရာဇဝတ်အကိုင်းတွေအခြေစိုက်တာရာပမူးရဲ့ဆေးပြားထုတ်လုပ်ဖြန့်ချီတဲ့ပြဿနာဘိန်းဆိုင်ပြောတာတော့မဟုတ်ရောင်းဝယ်ကုန်ကူးတဲ့ပြဿနာတွေတခုမဟုတ်တခုနဲ့ဆက်နွယ်နေကြမယ့်အလားအလာရှိနေတယ်လို့လဲသုံးသပ်ကြတာဖြစ်ပါတယ်။ လက်တလောမှာတော့ကရင်ပြည်နယ်နဲ့မွန်ပြည်နယ်ကနေရဒေသတွေကကြားဖြန့်ပြဿနာနဲ့ကဘာကဒေသတွင်နိုင်ငံတွေကအာယုံစိုက်ခံရဆုံးနေရာတွေဖြစ်လာနေပေပြီးကြားဖြန့်လုပ်ငန်းအခြေစိုက်ခြင်းရဲ့အကြောင်းရင်းခံကိုချုပ်ငိမ့်ဖို့တော့အလားအလာမမြင်မိသေးဘူးလို့ဆိုရမှာဖြစ်ပါတယ်ရှင်
ရေဒီယိုအယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့နိုင်မြမာရေးသားပြီးတော်လှန်ပြည်သူများတည်ဆူထားကြတဲ့ကဘာမကြေဘူးဆိုတဲ့တော်လှန်ရေးတည်တဲ့ချင်းဖြစ်ပါတယ်ရှင်ကြည့်တော့တာရှင်များရှင်ဆက်လက်ပြီးရေဒီယိုအယူဂျီရဲ့တိုင်းသားဘာသာစကားအစီအစဉ်လေးနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့ဒိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယိုအယူဂျီနဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်ထားဖြစ်ပါတယ်ရှင်
นูปะเบนอาบุงนันพรังไรอีปุยเกมอตูงอยสิมขังคาอัมหุกเข็ดขึ้นตัวมาตรงนี้หุงยากาทักตุงเงียสงไงตูขยานี้อักษุกาตุกอดุมนักพลัมดูอาตุยากูไอกียาเซสับปูอันนี้มันยาอูเตียทังอังฮินากาชิมปีติดปาตีอันนิมดุยรออูเตียทังยาอักทุมนากามินตันเฮียคอมชอยคอตีโนยาปอลูที่กุกิบีเบกีเตียทังเงียงไงตูขยานี้ชิมปราตาฟุนาบุกอบีนาฟลัมลูอาตุยะกูวากีเซซะปูอัมชาซุนกะเนียมันยาโอติลูชิมปราตาฟุนาลุบคึงดันลือทักปราวลอกยากากินีขอกุมทองฮิกุนงกุลิกพือคิงคาอปุยลามากะลิมลืออุงกะนอฟลัมลูดา Duk ya ku wai khaya ani se la ma ani aman ya o ti lu chim prata hu no anim tan lo lup khung hung ya ka ka kini kalim lu khu lu helicopter hi ung phuwi ani a tha khom jung mat kani phang a hin phalam lu a ka ki kum uwa ti u lu kani kup ki ak thung nu khu lu yak so sak u lu ke ta kalem e bi ve ki ti lu ani man ya se sang ka no pet kini ani a mana se sa bu sun ak lo a yata ulu wang lokhaya sesa akyanga wang lalu raki tilu ya khukia kakini phalam lu ndungna kung poli khukip ya thumbi ania man ya khaya kakini sesa pung pukwang tokta mu thangno chimpi ti mingna ki pati man duilu shumso na kung buikhai ndung ba ki tia thang hwa kakini asuna pati ung buiketa khukho bo phimunga puhungai pungon mong Doctor Bamong Ya, CNL Dionka, Puno Tangap, Bukia, Gakini, Asuna Tangsun, Yangung Keti Tangung, Six Sukha, Tumkip Yaman Hubung, Anuk Hua Gakini, Ahineung, CNL Dionka, Puno Tangap Suno, Sesapua, Shumsonbu Gomashinung, Huai Kwaki Dilu, CNL Dionkaeno, Bretiani, Doctor Mutangno, Chimpi Dit Badi, Amdu Yung Song Ikia, CNL Dionkaeno, Matki Saki Dilu, Bretkia Kakini, Chimji did Badi Suno, Kuko Ahana Tunung, Shumzona, Msam Ikai Dita, Gumhata Kakini, Sesapuna B, Shumzona, Abi Kowaya, Dilu, Uptimna Kakuk, Amtai Betua Kakini, Mindat Batu, Gambalet, Balevam Lun Heung, Komsoi Kotino, Yapo Betulu, Tiku Kipi, Veki Dilu, Chin Telehealth No Bretkini, Kokum Tongikunum Kulikru, Kinka, Kanglung Gano, Dui Hia, Mindam Lun Heng, Prad Pukip Yaktum, Matum Lun Heng, Prad Kokip, Gambalem Lun Heng, Mkulik Puya, Balemvam Lun Heng, Prad Mkuyak Pu, Angdona, Prad Puya Kekip Yamat, Komsoi Kotino, Yaboki Anitia Kakini, Ahina Umung, Balevan Heng, Nasen Hi, Mindam Lun Heng B, Nasen Hi Mat, Akdom Mat, Angdona, Putiki Anitia Kakini, Kokum tong hikunung, gulik pu, mgao kang bi, mintam lun he, teng he, am sang, ahina komsoi velu, tiki bi, vekia kaki, komsoi kote yung sung ikia, e ok bino, gu anhe vaya, simbai, si tui o, na senung, anua si tui dok tu wai, bi upkia, no im sum e vai, no im se konja, e ok gun he koi hamung, sapyang, gut saikia, ti vai, rai sat ti tem pung, mung te vai, Tat kui tui ok wai, tui mkalu ok wai tilu, rai sat ti tempu no, yam sui kia kakini, sungai kinu pa bena, ning yae nak ni. Akum tu lu, mbakhoa, lekung anik ua, maya, pok lui tiki, bung yan, ya song tau ilu, kang ak lum, tiku, lem boi kini, kom lekung anik u, maya, bung yan esun, Am yukuma aniprana kaki, aklum, akli, apelep, apulum, angtun, aksak, anghum tiareki, ahinehin, kukau iseulu, adupsa, ninheungbi, poklui tikieni, asunapu, hina kui seki, songtok i anghawaya, atuilam, humatwai, tukini, mdekung ani ua maya, poklui tiki, bungyanehin, Ahanung, Buk Avena, Atitaya, Buk Avena, Huna, Vekia Kaki, Asunatun, Naniwa Pang, Yam Singake, Nania Bum Sivai, Boklui Tikiesun, Gu Nania, He Quai Bing Bing Vai, Asunesun, Akluma, Bokulu, Yalemso, Tikuk Sakokini, Gu Up E Yang Ko, Bungyan, Mine, Nania Hung, Kak Seong B, Naniam Tei Vai, Napua, Gu Aku E Seta, Atonunta, Msingnake yam singlu song iki khangung nanya prawai
Dikani ga ro di mya ne be radio and nuji ye season ni ku khitta yan na lai ba me shin Myanmar san no chain mne 7 nai kwe ne nya 7 nai kwe a chain ni ma pyan le so pi cha ba so shin radio and nuji ku mne pa 7 nai kwe ma line to 16 meter 19 datama 99 megahertz nya pa 7 nai kwe ma Line to Nasanga Mita, the data the ma guli mega has to ma, Daya pain you nasin and lavishi. Yamanang and Dunang and Amya, go sing the pia jamma chanalu, baking lojong javasi, Radio NUG ရဲ့ဖွင့်သူဖွေသားများကဆူတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။